ဂျပန်နိုင်ငံနာဆက်နာဂါဆာကီမြို့တစ်မြို့လုံးပျက်စီးသွားပြီးတော့ဒုတိယကမ္ဘာစစ်ကြီးကိုပါဆုံးသတ်စေခဲ့တဲ့အမေရိကန်ပြည်ထောင်စုကနေပြီးတော့နာဂါဆာကီမြို့ကိုအနုပြုဘုံကျဲခဲ့တဲ့68နှစ်မြောက်နှစ်ပတ်လည်နေ့ကိုနာဂါဆာကီမြို့မှာကျင်းပပြုလုပ်ပါတယ်။နျူကလ িয়ার အသုံးပြုမှုကိုကန့်ကွက်တဲ့ကြေညာချက်ပေါ်မှာဂျပန်ဆွေရည်နဲ့သဘောတူလက်မှတ်ထိုးဖို့ညှင်းဆန်တဲ့အပေါ်နာဂါဆာကီမြို့ရဝင်ဖြစ်တဲ့တမီဟီရှာတိုဟူကတောက်ကြနေမှာလုပ်တဲ့အဲ့ဒီခန္ဓာတွင်ပြစ်တင်ဝေဖန်သွားပါတယ်။ပြီးခဲ့တဲ့ဧပြီလလုံးကဒီလက်နက်ဖြတ်သိမ်းရေးအတွက်နိုင်ငံတကာညီလာခံတစ်ခုမှဒီသဘောတူညီချက်လက်မှတ်ထိုးဖို့အတွက်သူတို့တိုက်တွန်းခဲ့ကြတာပါ။ဒုတိယကမ္ဘာစစ်တွင်းကအမေရိကန်ပြည်ထောင်စုဟာဟီရိုရှိမားမြို့ကို1945ခုဩဂတ်လ6ရက်နေ့မှာအနုပြုဘုံကျဲချခဲ့တာပါ။အဲ့ဒီမှာတော့လူပေါင်း13,000အသက်ဆုံးရှုံးခဲ့ပါတယ်။နောက်3ရက်ကြာဩဂတ်လ9ရက်နေ့မှာတော့ဂျပန်နိုင်ငံနာဂါဆာကီမြို့ကိုအမေရိကန်ပြည်ထောင်စုကနေပြီးတော့ဒုတိယမြောက်နျူကလ িয়ার ဘုံကျဲပြီးတော့တိုက်ခိုက်ခဲ့ပါတယ်။နာဂါဆာကီမြို့မှာတော့အနုပြုဘုံကြောင့်မလို့လူပေါင်း9,000လောက်သေဆုံးခဲ့ရပါတယ်။ဟီရိုရှိမားမြို့မှာတော့ဒီပြီးခဲ့တဲ့အင်္ဂါနေ့တုန်းကဟီရိုရှိမားအနုပြုဘုံကျဲခံခဲ့ရတဲ့နှစ်ပတ်လည်နေ့ပြုလုပ်ပါတယ်။အဲဒီမှာလူပေါင်း9,000လောက်တက်ရောက်ပြီးတော့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘဲကစကားပြောပါတယ်။နျူကလ িয়ার လက်နက်အဆုံးသတ်ပိတ်ပင်တားဆီးနိုင်ဖို့ဂျပန်နိုင်ငံမှာတာဝန်အရှိဆုံးဖြစ်တယ်ဆိုပြီးတော့ဂျပန်ဝန်ကြီးချုပ်ကဂျပန်လူထုကိုပြောဆိုခဲ့ပါတယ်ခင်ဗျာ။